กายเตียนาจะยามท่อง382คนเนี่ยนัดโดลาซ5ရက်นี้ခရစ်တက္ကရေ2009ခုနှစ်နိုဝင်ဘာလ21ရက်နေ့စနေနေ့နာနဲ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်အစူစာမြို့တောင်တရာရာမဗြဟ္မာဝိဟာရအကြောင်းတိုင်းမှာကျင်းပပြုလုပ်အပ်တဲ့ဒုတိယကြိမ်မြောက်မောဂဝိပဿနာဒိဋ္ဌံတရားစခန်းပွဲမှာခဏနဲ့နဲ့တရားစခန်းပွဲကြီးရဲ့ပရမသောဏ်လေးရဲ့ဖြစ်တဲ့ဝိပဿနာအလုပ်ပေးတရားများဟောကြားပေးမှာဖြစ်ပါတယ်ဝိပဿနာအလုပ်ပေးတရားကိုနာယူတဲ့အခါမှာအာယုန်ဘစိမသောစီပဲနဲ့တတိလေးကတမာရီလေးနဲ့စိုက်ထားထိုင်ရိယာပုဂ္ဂိုလ်လည်းပဲဝိပဿနာရှုတဲ့အခါမှာထိုင်တဲ့အနေထားမျိုးနဲ့စနစ်တကျထိုင်ပြီးတော့နာဂတရားနဲ့ဉာဏ်ကခန္ဓာစိုက်ပြီးနိုင်ကြရမှာဖြစ်ပါတယ်ဝိပဿနာလုပ်ပေးတရားဆိုတာဟာကမ္မထံပေးတဲ့တရားပါပဲမြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်ကရဟန်းတော်ရှင်မြတ်တွေဝိပဿနာတရားကမ္မထံတရားအားထုတ်တဲ့အခါမှာအချို့ချို့သောယဟန်တော်ရှင်မြတ်တွေဟာမြတ်စွာဘုရားထံမှောက်မှာတရားတော်ကိုနာကြားရင်နဲ့နာကတရားနာညာကခန္ဓာစိုက်ပြီးတော့တရားနာရင်မဉ္ဇဉ်ဖွဉ္ဇဉ်တွေရသွားကြတယ်ဒါပေမဲ့ယဟန်တော်ရှင်မြတ်အကုန်လုံးဒီပုံစံကြီးပဲလားဆိုတော့ဒီလိုတော့လည်းမဟုတ်ပါဘူးမိမိတို့ရဲ့ဝရိယကိုအားကိုးပြီးတော့မြတ်စွာဘုရားစီမှာကမ္မထံတောင်းပြီးသင်တော်တဲ့နေရာများမှာကြိုကြိုစားစားနဲ့ပြင်းပြင်းထန်ထန်အားထုတ်ပြီးတော့မှတရားရသွားကြတဲ့ယန္တော်ရှင်မြတ်တွေလည်းပဲအများကြီးရှိပါတယ်အဲ့ဒီယန္တော်ရှင်မြတ်တွေဟာတကြိုတကြိုယန္တော်ရှင်မြတ်တွေဆိုရင်မြတ်စွာဘုရားသတင်းတော်တော်မူတဲ့ကျောင်းတော်ရဲ့အနိပါမပဲသတင်းတော်ကြရင်းနဲ့မြတ်စွာဘုရားစီမံနေစဉ်ဒီတိုင်းကမ္မထာနေတောင်းပြီးတော့မိမိတို့နဲ့သင်တော်တဲ့အရိညာကတော်ဝါတောရတောင်းရမှဖြစ်စေလောကမူလကတော်ဝါသိပ္ပံရင်းမှဖြစ်စေသုံးညာကာရကတော်ဝအခြားခြားသောဒိဋ္ဌိဉာဏ်သက်တဲ့နေရာများမှာဖြစ်စီကြွားရောက်ပြီးတော့တရားရှုမှတ်ကြတယ်အဲဒီလိုတရားရှုမှတ်ကြပြီးတော့မြတ်စွာဘုရားပေးတဲ့ကမ္မဋ္ဌာန်းဤအတိုင်းတရားရှုမှတ်ညနေကြတော့မိမိတို့ရဲ့တွေးရှိချက်ကလေးတွေမြတ်စွာဘုရားဈေးကိုလာရောက်ပြီးတော့လျှောက်ထားကြအဲဒီလိုတရားရှုမှတ်ကြတဲ့ယဟန်တော်များလည်းပဲရှိပါတယ်တကယ်တော့ရဟန်းတော်ရှင်မြတ်တွေဆိုရင်ဘာဆိုကံဤမှာမြတ်စွာဘုရားစီကကမ္မထာနေတောင်းပြီးတော့မြတ်စွာဘုရားပေးတဲ့ကမ္မထာနေအတိုင်းပဲမှတ်သားပြီးတင့်တော်တဲ့ရက်ရွာကောသရကအမိပြုတ်ပြီးတော့ဘွာတွင်3လတိုင်တိုင်မြတ်စွာဘုရားပေးတဲ့ကမ္မထာနေတိုင်းအထုံးကြပြီးတော့တဲဝါလာကျွတ်တဲ့အခါမှာဘုရားရှင်ကတော်မြတ်ကြီးကိုလည်းဖွမျော်ရင်မိမိတို့ရဲ့တန်တန်မှာရရှိတဲ့တရားတို့တရားမြတ်များကိုလည်းပဲလျောက်ထားရင်ဆိုပြီးတော့မြတ်စွာဘုရားစီကိုကြွလာခဲ့ကြတယ်အဲဒီအခါမှာမြတ်စွာဘုရားသခင်ကတော်မြတ်ကြီးက တရားလူတရားများများရလာရင်လည်းပဲဝမ်းမြောက်နှုတ်မော်သာဓုခေါ်လို့အကယ်၍တရားမရခဲ့ကြဘူးဆိုရင်လည်းပဲထမှန်ပြီးတော့ကမ္မထာနေပေးပြီးတော့တရားရှိမှစေတော်မူခဲ့ပါတယ်အဲ့ဒီလိုဘွာတွင်ကာလမှာကမ္မထာတောင်းပြီးတော့သင်တော်တဲ့ဘောဓရကံကိုမိပြုဝါဆိုဝါကပ်ပြီးတော့မှဘွာရင်သုံးလတိုင်တိုင်ကြိုးကြိုးစားစားနဲ့တရားရှိမှတ်ခဲ့ကြတဲ့တန်ဃာတော်ရှင်မတ်တွေလည်းရှိခဲ့ကြပါတယ်ယနေ့ခေါင်းကြီးတို့ပရိသတ်များယောဂီများအနေနဲ့မြတ်စွာဘုရားသခင်ကတော်မြတ်ကြီးမရှိစေကာမူဘုရားရှင်ကတော်မြတ်ကြီးချမှတ်တော်မူတဲ့ကမ္မဋ္ဌာန်းဤတိုင်းမြတ်စွာဘုရားသခင်ကရမကြီးဟောကြားတော်မူတဲ့ဓမ္မခန္ဓာတော်တွေကိုထိုးထိုးထွင်းထွင်းခန္ဓာဉာဏ်ရောက်သစ္စာပေါ့အောင်ကိုယ်တိုင်လည်းကြည်ကြံကြောက်အားထုတ်ကြပြီးတော့ယောဂီတော်စင်များကိုလည်းပဲကိုယ့်အသည့်ကိုယ်တွေများနဲ့ပေါင်းစပ်ပြီးဟောပြတော်မူခဲ့တဲ့ဆရာတော်ဘုရားကြီးများရဲ့နိနာနိတိယကိုယူပြီးတော့တရားရှိမှခွင့်ရနိုင်ကြတာဖြစ်ပါတယ်ယနေ့ဘုန်းကြီးတို့ကဘုန်းကြီးတို့ရဲ့ယောဂီတရားဓမ္မတွေကိုကျေတော်ရှင်ကမပန္နိတာမဂုတ်ဆရာတော်ဖရာကြီးရဲ့ဥပနိတိယအယမဂုတ်ဆရာတော်ဖရာကြီးဟောကြားတော်မူတဲ့မြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့ကမ္မထာနိနာများမြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့လုံပီးတရားများကိုတဆင့်ပြန်ပြီးတော့ဟောပြပေးတော်မှာဖြစ်ပါတယ်ဝိပဿနာကမ္မဋ္ဌာန်းဒီအားလုံးဟာမြတ်စွာဘုရားသခင်ကရမေကြီးဟောကြားတော်မူတဲ့ပြိဋကသုံးပုံမှလာရှိတဲ့နိလန်းတွေပါပဲသို့တော်လည်းပဲကိုယ်တိုင်ကြည်ကြံကြောက်အားထုတ်တော်မူထားကြတဲ့ဆရာတော်ဘုရားကြီးများအနေနဲ့မိမိတို့ရဲ့တွေးရှိချက်မိမိတို့ရဲ့ရှုမှတ်သုံးသပ်မှုအရာမိမိတို့ကိုယ်တိုင်သွားထားတဲ့လမ်းကြောင်းအတိုင်းတပည့်တော်တွေကိုလည်းပဲပြန်ပြီးတော့ဟောပြတော်မူတဲ့အခါကျတော့ကိုယ့်ရဲ့တွေ့ရှိခြင်းနဲ့ကိုယ်သွားထားတဲ့လမ်းကြောင်းအတိုင်းဟောပြကြတာဖြစ်တော့တစ်ပါးနဲ့တစ်ပါးဟောဖို့ဟောနည်းအယူအဆမတူသလိုစိတ်ထဲမှာဒီလိုပဲခံစားရတတ်ပါတယ်ဒါပေမဲ့လို့လည်းပဲအားလုံးဟာမြတ်စွာဘုရားသခင်ကတော်မြတ်ကြီးရဲ့ဟောကြတော်မူတဲ့ဂရိကသုံးပုံအတိုင်းဟောကြနေတယ်ဆိုတာတော့အားလုံးပဲလက်ခံကြရမှာဖြစ်ပါတယ်ဒီတော့မဂ္ဂဆရာတော်ဘုရားကြီးရဲ့ဥပနိတိယဆိုတာဟာလည်းပဲမြတ်စွာဘုရားဟောကြားထားခဲ့တဲ့ဂရိကသုံးပုံမှလာရှိတဲ့တရားတော်တွေပဲဖြစ်တယ်မဂ္ဂဆရာတော်ဘုရားကြီးရဲ့ဥပနိတိယအရာဘုန်းကြီးတို့ကလည်းပဲပြန်ပြီးတော့ဟောပြရမှာဖြစ်ပါတယ်ဒါတော့ဝိပဿနာကမ္မထာတရားများရှုမှတ်တဲ့အခါမှာယနေ့ပထမဆုံးနေမလို့အခြေခံအဖြစ်ဝိပဿနာရဲ့အရှုခံတရားအရှုဉဏ်တရားရှုမှတ်ရမယ်နိလန်ကလေးတွေကိုပရိသတ်များကိုဘုန်းကြီးတို့တို့တို့ချင်းချင်းနဲ့ချမှတ်ပေးမှဖြစ်ပါတယ်အရှုခံတရားနဲ့ပတ်သက်လို့အဘိဓမ္မာဒေသနာတော်မှလာတဲ့ခန္ဓာ၅ပါးအချင်းချုပ်လိုက်တော့ယုံနာ၂ပါးယုံနာ၂ပါးကိုကျက်ပွားရင်ခန္ဓာ၅ပါးရှိခန္ဓာ၅ပါးကိုအကျေပွားရင်အာယတန12ပါးရှိအာယတန12ပါးကိုထပ်မံပြီးတော့ပွားယူရင်ဓာတ်18ပါးရှိတယ်ဒါဟာဝိပဿနာကမ္မထာရှုပွားရမယ့်အရှုခံတရားတွေပါပဲဒါတော့ယုံနာတရားကိုအခြေခံပြီးတော့ခန္ဓာ၅ပါးပွားလာတယ်ခန္ဓာ၅ပါးကနေပြီးတော့အာယတန12ပါးဖြစ်လာတယ်တဆရှိပါဖြစ်လာတယ်ဒီတရားတွေဟာ วิปัสสนาชุเรปุคคุญญะอะด้วยมะติมะผิดตียะมะเตียะริဖြစ်ပါတယ်ဘုဂောဆရာတော်ဘုရားကြီးကပဋိစ္စသမုပ္ပါဒ်ကိုခြေခံပြီးတော့ခန္ဓာ၅ပါးကိုလည်းပဲအကြရမင်းဟောကြားထားခဲ့တယ်အာယတန၁၂ပါးကိုလည်းပဲဟောကြားထားခဲ့တယ်အဲ့ဒီအာယတန၁၂ပါးမှဆင်ပွားပြီးတော့ဖြစ်ပေါ်လာတဲ့ဓာတ်၁၈ပါးကိုလည်းပဲအကြရဝင်းဟောပြတော်မူခဲ့ပါတယ်အဲ့ဒီလိုဟောပြတဲ့အခါမှာပရိသတ်များနားလည်အောင်ဆိုပြီးတော့ပဋိစ္စသမုပ္ပါဒ်တရားတော်ကိုခြေခံပြီးတော့ဟောပြခဲ့တာဖြစ်ပါတယ်။ဒါကြောင့်ပရိစ္ဆေသမုပ္ပါဒ်ကိုနားလည်ရင်အရှုခံတရားကိုလည်းနားလည်တယ်။အရှုခံတရားကိုနားလည်ခြင်းရင်ပရိစ္ဆေသမုပ္ပါဒ်တရားကိုလေ့လာရမယ်လို့ဒီလိုဆိုရိုးပြောစမှတ်ပြုခဲ့တာဖြစ်ပါတယ်။ဒါကြောင့်ခေါင်းကြီးတို့ကယနေ့အချိန်အခါမှာအရှုခံတရားကိုတည်ပြီးတော့အကျဉ်းချုပ်အခြေခံကိုစတင်ပြီးပြောပြမှာဖြစ်တဲ့အတွက်ယနေ့ခန္ဓာ၅ပါးအကြောင်းပဲစတင်ပြောပါမယ်ဒီတော့ဝိပဿနာရှုတဲ့ခန္ဓာသည်အကျဉ်းချုပ်ခန္ဓာ၅ပါးရှိတယ်အဘိဓမ္မာနည်းအားဖြင့်ရူပခန္ဓာရှိတယ်ဝေဒနာခန္ဓာရှိတယ်သိညာခန္ဓာရှိတယ်သင်္ခါရခန္ဓာရှိတယ်ဝိညာဉ်နဲ့ခန္ဓာရှိတယ်ပြန်ပြောပါမယ်ရူပခန္ဓာရှိတယ်ဝေဒနာခန္ဓာရှိတယ်သင်ညက်ခန္ဓာရှိတယ်သင်္ခါရခန္ဓာရှိတယ်ဝိညာဉ်နဲ့ခန္ဓာရှိတယ်အခြေခံအဖြစ်ဒီခန္ဓာ၅ပါးကိုမှတ်သားထားကြရမယ်ရူပခန္ဓာဆိုတာရူပစရာကဖောက်ပြန်တဲ့သဘောတရားခန္ဓာစရာကအစုလက်ခုပေါင်းလိုက်တော့ဖောက်ပြန်တဲ့သဘောတရားအစုလို့ဒီလိုမှတ်ရမယ်ဝရဏခန္ဓာဆိုတာဟာဝရဏကခံစားတဲ့သဘောခန္ဓာစရာကအစုခံစားတဲ့သဘောတရားအစုဒီလိုမှတ်ရမယ်နောက်တစ်ခါတင်ညာခန္ဓာတင်ညာဆိုတာကမသားတတ်တဲ့သဘောခန္ဓာဆိုတာကအစုလက်ကိုပေါင်းလိုက်တော့မသားတတ်တဲ့သဘောတရားအစုတနည်းအားဖြင့်ပြောရင်မသားမှုသဘောတရားအစုဒီလိုနားလည်ရမယ်နောက်တစ်ခါနံပါတ်၄တင်ခါရခန္ဓာပြုပြမှုသဘောတရားအစုပြုပြင်တတ်တဲ့သဘောတရားကလေးတွေရဲ့အပေါင်းအစုလို့ဒီလိုနားလည်ရမယ်နောက်နံပါတ်5ကဝိညာဉ်နဲ့ခန္ဓာဝိညာဏဆိုတာကသိမှုသိမှုသဘောတရားခန္ဓာဆိုတာကအစုပေါင်းလိုက်တဲ့အခါကျတော့သိမှုသဘောတရားအစုဒီလိုနားလည်ရမယ်ဒီတော့မြန်မာလိုပြန်ပြောပါမယ်ဖောက်ပြန်တဲ့သဘောတရားအစုဖောက်ပြန်မှုသဘောတရားအစုနံပါတ်1နံပါတ်2ခံစားမှုသဘောတရားအစုခံစားတတ်တဲ့သဘောတရားအဲ့ဒီသဘောတရားကလေးတွေကိုပေါင်းစုထားတာနောက်တစ်ခါနံပါတ်3မှတ်သားမှုသဘောတရားအစုမှတ်သားတဲ့သဘောတရားကလေးတွေကိုပေါင်းစုထားတာနောက်တစ်ခါနံပါတ်4ပြုပြင်မှုသဘောတရားအစုဒီနေရာမှာသင်္ခါရဆိုတာဟာပြုပြင်မှုဆိုတဲ့အဓိပ္ပာယ်ထွက်ပါတယ်အသင်္ခါရဆိုတာဘာတူလဲလို့မေးရင်စေရနာဥသိတဲ့စေတသိက်50ကိုပြောတာဖြစ်တဲ့အတွက်စိတ်ဆော်မှုသဘောတရားအစုလို့ဒီလိုလဲပဲ ပြောလေးပြောတာရှိပါတယ်နောက်တစ်ခါနံပါတ်5ကတိမှုသဘောတရားအစုတိတဲ့သဘောတရားကလေးတွေမိမိရဲ့တဏ္ဍာမှာတိတဲ့သဘောလေးတွေရှိနေတယ်အဲ့ဒီတိတဲ့သဘောတရားကလေးတွေရဲ့ပေါင်းစုထားတဲ့သဘာဝတရားကလေးတွေအရဟဝိညာဉ်နဲ့ခန္ဓာပဲအဲ့ဒီခန္ဓာ5ပါးဟာဝိပဿနာရှုတဲ့ပုဂ္ဂိုလ်များအတွေ့မတိမဖြစ်သိရမယ့်သဘောတရားတွေဖြစ်တယ်ပြန်ပြောမယ်ဖောက်ပြန်မှုသဘောတရားအစုခံစားမှုသဘောတရားအစုမှတ်သားမှုသဘောတရားအစုပြုပြင်မှုသဘောတရားအစုသိမှုသဘောတရားအစုအပေါင်းစုတရား5မျိုးရှိတယ်စာလိုဘုဒ္ဓတအဖြစ်နဲ့သိကျင်ပါတယ်ဆိုရင်တော့နံပါတ်1ရူပခန္ဓာသရဟာယုံ28ပါးကိုဆလိုပါတယ်နံပါတ်2ဝေဒနာခန္ဓာသရဟာဝေဒနာ7ကိုဆလိုပါတယ်နံပါတ်3သိညာခန္ဓာဆိုတာဟာသိညာ7ကိုဆိုလိုပါတယ်။နံပါတ်4သင်္ခါရခန္ဓာဆိုတာဟာဝေဒနာသိညာမှတစ်ပါး7 50ကိုဆိုလိုပါတယ်။နံပါတ်5ဝိညာဉ်နဲ့ခန္ဓာဆိုတာဟာစိတ်တကူယုတ်90ကိုဆိုလိုပါတယ်။ဒါကတော့ဘုဒ္ဓရာအဖြစ်နဲ့မှတ်ဖို့ပါ။ဝိပဿနာတကယ်ရှုတဲ့အခါမှာဒီနာမည်တွေမသိလဲကိစ္စမရှိပါဘူး။မြန်မာလိုလေးရှင်းရှင်းလင်းလင်းနားလည်ထားရင်ဝိပဿနာရှုလို့ရပါတယ်။ကဲကောင်းပြီဒါပြီရှေ့ကိုတဆင်သွားမယ်။နံပါတ်1ကယုတ်တရားဖောက်ပြန်တဲ့သဘောတရားအဲဒီတော့ဒီနေရာမှာဘုန်းကြီးတို့ယောဂီများသတိပြုစီခြင်းပါတယ်ဖောက်ပြန်တယ်ဆိုတာရဲ့သဘောတရားဆိုတာရဲ့အစုဆိုတာရဲ့သိသိချာချာမှတ်သားပြီးတော့နားထောင်ပါဖောက်ပြန်တယ်ဆိုတာရဲ့သဘောတရားဆိုတာရဲ့အစုဆိုတာရဲ့စကားလုံးလေး၃မျိုးရှိပါတယ်အဲ့တော့ဖောက်ပြန်တယ်ဆိုတာဟာဖြစ်တာတော့ဖောက်ပြန်တယ်ဆိုတာဟာသူ့ပင်ကိုယ်အတိုင်းမနေဘဲနဲ့နောက်တစ်မျိုးပြောင်းသွားတာကိုဖောက်ပြန်တယ်လို့ခေါ်တာပါပဲပင်ကိုယ်အတိုင်းမဟုတ်ဘဲနဲ့နောက်တစ်မျိုးနောက်တစ်မျိုးပြောင်းသွားတယ်ဒါကိုဖောက်ပြန်တယ်လို့ခေါ်တယ်ဥပမာဆိုကြပါစို့တရားရှုမှတ်ခါစထိုင်ခါစမှာနာရတဲ့ဘောကျင်တဲ့ဘောမပေါ်သေးဘူး။နည်းနည်းကြာလာတော့နာလာတယ်ကျင်လာတယ်ကြိုက်လာတယ်။ဘာဖြစ်လာတာတော့အဲ့ဒါဖောက်ပြန်လာတာပဲ။ဖောက်ပြန်လာတာပဲ။မနာရာကနေနာလာတယ်ဒါဖောက်ပြန်လာတာပဲ။နာရာကနေကျင်သွားတယ်ဒါလည်းဖောက်ပြန်တာပဲ။ကျင်ရာကနေကြိုက်တယ်ဒါလည်းဖောက်ပြန်တာပဲ။ပူတယ်အေးတယ်ထုံတယ်လှုပ်သွားတယ်ပြန်ငြိမ်သွားတယ်ဒါတွေအားလုံးဟာဖောက်ပြန်တဲ့သဘောတွေကြီးပဲအဲဒီတော့ဖောက်ပြန်တယ်ဆိုတာဟာသဘောတရားတစ်ခုကနေသဘောတရားတစ်ခုသို့ပြောင်းလဲသွားတာကိုဖောက်ပြန်တယ်လို့ဒီလိုမှတ်ပါဒါလေးတွေသိရေးကြည့်ပါတယ်တရားရှိမှတဲ့အခါမှာဘာရှိမှမသိဘူးဆိုတော့အခက်အခဲလေးတွေရှိတတ်ပါတယ်ဒါကြောင့်မလို့သဗ္ဗေပရိယတိသိမကြွယ်သေးတဲ့ပုဂ္ဂိုလ်များအတွက်အသေးစိတ်ကလေးတွေပြောပြပေးနေခြင်းဖြစ်ပါတယ်နောက်တစ်ခါဒုတိယကသဘောတရားတဲ့သဘောတရားသဘောတရားဆိုတဲ့အတိုင်းပဲအကောင့်ထက်မဟုတ်ဘူးဒါလေးမှတ်ထားပါသေသေးချာချာမှတ်ထားပါသဘောတရားဆိုတာဟာအကောင်အထည်လည်းမဟုတ်ဘူးပုံမှန်တရားလည်းမရှိဘူးအရာဝတ္ထုလည်းမဟုတ်ဘူးเนา အရာဝတ္ထုကိုတွေ့နေရင်သဘောတရားမဟုတ်ဘူးအကောင်အထည်ကြီးတွေ့နေရင်လည်းသဘောတရားမဟုတ်ဘူးပုံမှန်သရာကြီးမြင်နေရင်လည်းသဘောတရားမဟုတ်ဘူးတကယ်တော့ယောဂီတွေကမိမိအယုံထဲမှာပုံမှန်သရာနေတွေ့နေတယ်အကောင်အထည်တွေတွေ့နေတယ်ဒါကိုပဲသူတို့ကဒါအရှုခံတရားဝိပဿနာတရားထင်ပြီးတော့အဲ့ဒါကိုစိုက်ကြည့်နေတတ်တယ်အကောင်အထည်တွေ့နေရတယ်ဆိုကြတဲ့ကဒါအရှုခံတရားမဟုတ်တော့သဘောတရားမဟုတ်တော့ဒါလေးနားလည်ထားပါအကောင်အထည်ဟာအကောင်အထည်ပဲသဘောတရားမဟုတ်ဘူးသဘောတရားမှာအကောင်အထည်လည်းမရှိဘူးပုံမှန်သဏ္ဍာန်လည်းမရှိဘူးသဘောတရားဆိုတာဟာသဘာဝတရားကလေးသဘာဝကလေးဒီသဘာဝလေးအဲ့ဒီသဘာဝတရားကလေးကနေနောက်သဘာဝတရားတစ်ခုသို့ပြောင်းသွားတယ်ပြောင်းပြောင်းသွားတာဟာဖောက်ပြန်သွားတာအဲ့ဒီသဘာဝတရားကလေးကသဘောဖောက်ပြန်တဲ့သဘောအဲ့ဒီဖောက်ပြန်တဲ့သဘောတရားကလေးတွေဟာတစ်မျိုးတည်းလားဆိုတော့တစ်မျိုးတည်းမဟုတ်ဘူးအမျိုးမျိုးဖြစ်နေတာအမျိုးမျိုးဖြစ်နေတဲ့သဘောတရားကလေးတွေကိုချုံငုံပြီးတော့ကြည်လိုက်ရတာတခုချင်းတခုချင်းအသေးစိတ်ကြည်လို့ရတာလည်းရှိကောင်းရှိမယ်ကြည်လို့မရတာလည်းရှိတယ်အကယ်၍ကြည်လို့မရရင်ချုံငုံပြီးတော့ကြည်ရမှာပေါင်းစုပြီးတော့ကြည်ရမှာအဲဒါကြောင့်ဖောက်ပြန်တဲ့သဘောတရားအစုရုပ်ခန္ဓာဖောက်ပြန်တဲ့သဘောတရားအစုလို့ဒီလိုမှတ်ထားပါကာမိနာတကဝေဒနာခန္ဓာဝေဒနာသရာကခံစားတဲ့သဘောခံစားတဲ့သဘောလေးခံစားတဲ့သဘာဝတရားကလေးဒီနေရာမှာလည်းပဲဘလို့ခံစားတာတော့သဘာဝတရားကလေးဆိုကြတဲ့ကပုဂ္ဂိုလ်တ attva မဟုတ်တော့ငါလည်းမဟုတ်တော့ပုဂ္ဂိုလ်တ attva ကခံစားတာမဟုတ်ဘူးငါကခံစားတာမဟုတ်ဘူးခံစားတဲ့သဘောတရားကလေးဖြစ်နေတာဒါကြောင့်အဲ့ဒီသဘာဝတရားကလေးကိုသိအောင်လို့သဘာဝတရားကလေးကိုမြင်အောင်ကြည့်ဒီထဲမှာငါလည်းမပါဘူးပုဂ္ဂိုလ်တ attva လည်းမပါဘူးယောက်ျားမိန်းမလည်းမပါဘူးငါခံစားတယ်လို့ထင်နေရင်အဲ့ဒီအထင်ဟာမှားတယ်ပုဂ္ဂိုလ်တ attva ကခံစားတယ်လို့ထင်ရင်လည်းအဲ့ဒီအထင်ဟာမှားတယ်ငါလည်းမဟုတ်ဘူးပုဂ္ဂိုလ်တ attva လည်းမဟုတ်ဘူးနားတယ်ဆိုရင်လည်းငါနာတာမဟုတ်ဘူးပုဂ္ဂိုလ်တ attva ကနားတာမဟုတ်ဘူးကျင်ရင်လည်းပဲငါကျင်တာမဟုတ်ဘူးပုဂ္ဂိုလ်တ attva ကကျင်တာမဟုတ်ဘူးထုံနည်းတူစွာပဲဒုပေါင်ကခြေလဲလာမေးတော့ဒုပေါင်ကခြေလဲဆိုတာဟာလည်းပဲငါဆိုတဲ့အထက်မှာပါနေတာပဲမှတ်ထားပါတို့ပေါင်ခါခြေလဲဆိုတာဟာလေငါဆိုတဲ့အထက်မှာပါနေတာပဲဒီတော့ဒုက္ခနာတဲ့ပေါင်ခါခြေနဲ့ခြေသလုံးကကိုက်တယ်ဆိုရင်အဲ့ဒါဟာဝေဒနာကိုမြင်တယ်လို့မခေါ်ဘူးဝေဒနာသည်ဒုက္ခောင်းလဲမဟုတ်ဘူးပေါင်လဲမဟုတ်ဘူးခါလဲမဟုတ်ဘူးခံစားတဲ့သဘောတရားကလေးခံစားတဲ့သဘာဝတရားကလေးအဲ့ဒါလေးကိုဝေဒနာလို့ခေါ်တယ်အဲ့ဒီဝေဒနာသည်ပုံမှန်သဏ္ဍာန်မဟုတ်တဲ့သဘာဝတရားကလေးယောနနာနှမျိုးထဲမှာအဲ့ဒါနန္တရားကလေးခံစားတာသည်နန္တရားအဲ့ဒါခံစားတဲ့သဘောကိုနာလို့မှတ်ဖောက်ပြန်တဲ့သဘောကယုတ်ခံစားတဲ့သဘောကနာအဲ့ဒီခံစားတဲ့သဘောတရားကလေးကလည်းပဲတမျိုးတည်းခံစားနေတာမဟုတ်ဘူးအမျိုးမျိုးခံစားနေတာအမျိုးမျိုးခံစားတယ်ဆိုတာကသူကအမျိုးမျိုးဖြစ်ချင်လို့ဖြစ်ရတာမဟုတ်ဘူးခံစားเสียအာယုံကအမျိုးမျိုးဖြစ်နေလို့သူကလည်းအမျိုးမျိုးဖြစ်နေတာခံစားရမယ့်အာယုံကအမျိုးမျိုးဖြစ်နေတဲ့အတွက်သူကလည်းအမျိုးမျိုးဖြစ်နေတာကောင်းတယ်လို့ခံစားမယ်မကောင်းဘူးလို့ခံစားမယ်ပူတယ်လို့ခံစားမယ်အေးတယ်လို့ခံစားမယ်နားတယ်လို့ခံစားမယ်ကျင်တယ်လို့ခံစားမယ်အာရော့ရင်ရော့တယ်လို့ခံစားတယ် တိုးရင်တိုးတယ်လို့ခံစားတယ်။အဲမျိုးမျိုးသောခံစားမှုလေးတွေဖြစ်နေတာ။အဲ့ဒီခံစားမှုလေးတွေကိုတစ်ခုချင်းတစ်ခုချင်းပိုင်းပိုင်းပိုင်းပိုင်းပြီးတော့ကြည့်နိုင်ရင်လည်းကြည့်။မကြည့်နိုင်ရင်လည်းပေါင်းကြည့်ရမှာပဲ။အဲ့ဒီအပေါင်းစုကလေးတွေကိုခန္ဓာလို့ခေါ်တယ်။ခံစားရတာကဝေဒနာ၊ပေါင်းစုရတာကခန္ဓာ၊လက်ကိုပေါင်းလိုက်တော့ဝေဒနဲ့ခန္ဓာ။ဒီလိုမှတ်ပါနာရကနာဘသုံးတင်ညာခန္ဓာတင်ညာဆိုတာကမှတ်သားတတ်တဲ့သဘောမှတ်သားမှုသဘောခန္ဓာဆိုတာကပေါင်းစုကိုယ်စိတ်ထဲမှာမှတ်သားထားတာလေးတွေရှိတယ်နားတယ်လို့မှတ်သားတယ်ကျင်တယ်လို့မှတ်သားတယ်ကြိုက်တယ်လို့မှတ်သားတယ်ပူတယ်လို့မှတ်သားတယ်အေးတယ်လို့မှတ်သားတယ်ဘယ်တော့ကမစပြီးတော့မှတ်သားတာတော့တိတတ်တဲ့အရွယ်ကလေးကစပြီးတော့မှတ်သားတာတိတတ်တဲ့အရွယ်ကလေးကစပြီးတော့ဒါလေးကတော့နားတယ်ဒါလေးကတော့ကျင်းတယ်ဒါလေးကတော့ကြိုက်တယ်ဒါလေးကတော့ပူတယ်ဒါလေးကတော့အေးတယ်အဲ့ဒီမှတ်သားမှုလေးတွေဖြစ်လာတာအခုလည်းပဲအဲ့ဒီငိုတော့ကမှတ်သားထားခဲ့တဲ့သဘောတရားအဲ့ဒါလေးကိုအခြေခံပြီးတော့ပူတဲ့သဘောလေးတွေ့ရင်အော်ဒါပူတဲ့သဘောလေးပဲလို့ဒီလိုသိလိုက်ရတယ်အေးတဲ့သဘောလေးတွေ့ရင်အော်ဒါအေးတဲ့သဘောလေးပဲဒါကျင်းတဲ့သဘောလေးပဲဒါနာတဲ့သဘောလေးပဲဒါကြိုက်တဲ့သဘောလေးပဲအဲဒီလိုခွဲခြားနိုင်တာကတင်ညာခွဲခြားနိုင်တာကတင်ညာခွဲခြားပြီးတော့မှတ်တာဒီတင်ညာအဲဒီခွဲခြားထားတဲ့အတိုင်းနားတယ်လို့ခံစားတယ်ကျင်းတယ်လို့ခံစားတယ်ပူတယ်လို့ခံစားတယ်အေးတယ်လို့ခံစားတယ်အဲဒါလေးကဝေဒနာအဲ့ဒါကြောင့်တင်ညာနဲ့ဝေဒနာဟာနှစ်မျိုးခွဲပြောပေမဲ့လို့လည်းပဲတကယ်ဖြစ်တဲ့အခါမှာပေါင်းပြီးတော့ဖြစ်နေတာပါပဲ။မှတ်သားမှုရယ်ခံစားမှုရယ်ဒီနှစ်ခုပေါင်းဖြစ်နေတယ်လို့မှတ်လိုက်ပါ။နောက်တစ်ခဏဘက်သုံးသင်္ခါရခန္ဓာသင်္ခါရခန္ဓာဆိုတာဟာပြုပြင်တဲ့သဘောတရား။ဘာတွေပြုပြင်တယ်လဲအမျိုးမျိုးသောအချင်းရာကလေးတွေနဲ့ပြုပြင်နေတယ်အဲ့ဒီပြုပြင်မှုကစတိသိ50ရှိတဲ့အတွက်သဘောတရားပေါင်း50စုထားတာပါဥပမာအဖြစ်လောဘဆိုတဲ့တရားကလေးပါတယ်လူချင်းတဲ့သဘောဖြစ်နေတယ်ဒါလည်းသင်္ခါရခန္ဓာပဲဒေါသဆိုတဲ့သဘောတရားလေးပါတယ်ကြမ်းတမ်းတဲ့လက္ခဏာရှိတယ်ဒါလည်းသင်္ခါရခန္ဓာပဲမာနဆိုတဲ့သဘောတရားလေးပါတယ်တဲကြွတဲ့သဘောရှိတယ်ဒါလည်းသင်္ခါရပဲဒိဋ္ဌိဆိုတဲ့သဘောတရားလေးပါတယ်အယူမှားမှုလေးဖြစ်တယ်ဒါလည်းသင်္ခါရခန္ဓာပဲအဲကုသိုလ်တရားဘက်ကတတ္တာဆိုတဲ့တရားကလေးပါတယ်ယုံကြည်မှုလေးဖြစ်တယ်ဒါလည်းသင်္ခါရခန္ဓာပဲတတိဆိုတဲ့အောင်မေတ္တရာမှုလေးဖြစ်တယ်ဒါလည်းသင်္ခါရခန္ဓာပဲသမာဓိဆိုတဲ့စူးစိုက်မှုလေးဖြစ်တယ်ဒါလည်းသင်္ခါရခန္ဓာပဲစသည်ဖြင့်ပေါ့အဲ့ဒီတော့အဲ့ဒီတရားအားလုံးကိုခြုံပြီးတော့ပြုပြင်တဲ့သဘောတရားစုလို့အဲ့ဒီလိုပေါင်းခေါ်လိုက်တာပါပဲအဲ့ဒီသင်္ခါရခန္ဓာရဲ့သဘာဝဟာသူတို့လည်းပဲစိတ်နဲ့တွဲပြီးတော့ဖြစ်နေတယ်မဟုတ်လို့အတိဆိုတဲ့စိတ်ထဲမှာအာလုံးပါဝင်နေတဲ့သဘောတရားကြီးပဲသိမှုတွေပေါ်လာတယ်ပေါ်လာတယ်ဒီသဘောတရားကလေးတွေကလည်းပဲရှင်တွဲပြီးတော့ပေါ်နေတာပဲလို့အဲဒီလိုမှတ်လိုက်ပါနာရကဏဘ5ကဝိညာဉ်နဲ့ခန္ဓာတိတဲ့သဘောတရားကလေးအဲ့ဒါတိတဲ့သရာကစိတ်ဘာကိုတိတယ်အာယုံမျိုးမျိုးကိုတိတယ်တိစရာမျိုးမျိုးကိုတိတယ်သိစရာမျိုးမျိုးဘာကိုပဲသိသည်သိတာမှန်သမျှသည်စိတ်ဝိညာဉ်နဲ့ခန္ဓာသိမှုသဘောတရားအစုအဲ့ဒီလိုမှတ်ပါအဲ့ဒီတော့အခုပြောပြတဲ့စကားတွေထဲမှာအလုံးခြုံငုံပြီးတော့ပေါင်းကြည့်လိုက်မယ်ဆိုရင်နံပါတ်1ကရုပ်ခန္ဓာရုပ်ခန္ဓာသရကယုတ်တရကဝရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာအဲ့ဒီခန္ဓာ၄ပါးကနံယုံနဲ့နံတရားနှစ်ပါးဖြစ်နေတယ်လို့အဲဒီလိုမှတ်ပါ။ကောင်းပြီဒါဖြင့် အရိခန္ဓာ၅ပါးဖြစ်နေတာကိုမိမိတို့ရဲ့တဏ္ဍာမလက်ရှိပေါ်နေတဲ့သဘာဝတရားတွေနဲ့တိုက်ဆိုင်ပြီးတော့ကြည့်လိုက်ကြရအောင်အခုပြောတဲ့ခန္ဓာ၅ပါးကစာလိုရခန္ဓာမိမိတို့ရဲ့တဏ္ဍာမတကယ်ဖြစ်နေတဲ့ခန္ဓာတွေနဲ့စာမပါတဲ့ခန္ဓာနဲ့တိုက်ဆိုင်ကြည့်ပြီးတော့မိမိတို့ရဲ့ခန္ဓာမတကယ်ဖြစ်နေတဲ့ခန္ဓာအစစ်ကိုဉာဏ်နဲ့ကြည့်ကြရမှာဖြစ်ပါတယ်ဒီတော့မိမိတို့ရဲ့ခန္ဓာကိုတကယ်တမ်းကြည့်လိုက်တဲ့အခါကျတော့မာသရိပဓာနာသုတ်တော်ကြီးအရာခန္ဓာ၅ပါးရှိပြီမဲ့လို့လည်းပဲအရှုခံတရားကို၃ပါးနဲ့ပေါင်းပြီးတော့ပြထားပါတယ်အရှုခံတရား၃မျိုးချုံပြီးတော့ပြထားပါတယ်အဲ့ဒီ၃မျိုးကဘယ်လိုတွေလဲလို့ဆိုရင်နံပါတ်၁ကကာယဆိုတဲ့ရုပ်တရားရုပ်ခန္ဓာကာယဆိုတာကယုတ်တရားခန္ဓာအနေနဲ့ပြောတော့ရူပခန္ဓာနာရကနာဘာနိကဝေရณะဝေရနာဆိုတဲ့တရားခန္ဓာအနေနဲ့ပြောတော့ဝေရณะခန္ဓာအဲ့ဒါကာယဆိုတဲ့ယုတ်တရားကိုရှုတာဒီကာယ ानु ပသနာသတိပဋ္ဌာန်လို့ခေါ်တယ်ဝေရနာကိုရှုတာရှုတဲ့အခါမှာဝေဒနာ ानु ပသနာသတိပဋ္ဌာန်လို့ခေါ်တယ်နာရကနာဘသုံးကစိတ်စိတ်ဆိုတဲ့သိမှုသဘောတရားကလေးကိုရှုတာသည်စိတ်တဏှုပ္ပတနာသတိပ္ပဏ္ဏလို့ခေါ်တယ်အခြေခံအဖြစ်ခန္ဓာ၅ပါးကိုအကျဉ်းချုပ်လိုက်တဲ့အခါမှာဒီ၃မျိုးတွေ့ပါတယ်ရုပ်ရယ်ဝေဒနာရယ်စိတ်ရယ်တရား၃မျိုးတွေ့တယ်အဲရုပ်ပဲဝေဒနာပဲစိတ်ပဲလို့သိကြမသတ်မှတ်ဘဲနဲ့ตามมาตบอเตยอสุเวฤดิโกป้องสู่ပြီးတော့ชุบတ်တယ်ဆိုတာကြတော့ธรรมานุปัตตนาตริปทานလို့ဒီလိုခေါ်ပါတယ်ဒီတော့ธรรมานุปัตตนาตริปทานဒီခန္ဓာ5ပါးလုံးအကျုံးဝင်တဲ့ခန္ဓာ5ပါးလုံးကိုပေါင်းထားတယ်ตริปทานလို့ဒီလိုမှတ်လိုက်ပါဒီတော့ธรรมานุปัตตนาตริปทานဖြစ်ဖို့ဆိုတာကဝိပဿနာကမ္မထာစတဲ့ရှုတဲ့ပုဂ္ဂိုလ်များအတွေ့လွယ်လွယ်နဲ့မဖြစ်နိုင်ပါဘူး။ဒါကြောင့်ဓမ္မနုပဿနာအစစ်ကိုနောက်မှပြောမယ်။ပထမဆုံးစတင်ရမှာကကာယဆိုတဲ့ရုပ်ရယ်ဝေဒနာရယ်စိတ်ရယ်ဒီတရား၃မျိုးကစတင်ပြီးတော့ရှုရမှာဖြစ်ပါတယ်။ဒါရုပ်ကိုရှုရင်ကာယနုပဿနာဖြစ်မယ်။ဝေဒနာကိုရှုရင်ဝေဒနာနုပဿနာဖြစ်မယ်။စိတ်ကိုရှုရင်စိတ်တဏှုပဒနာဖြစ်မယ်ဒီသုံးမျိုးမှတ်ထားလိုက်ပါအဲ့ဒီတော့ခန္ဓာအဖြစ်ပြောရင်၅ပါးအဲ့ဒီ၅ပါးကိုအချင်းချုပ်လိုက်ရင်ရုပ်ရယ်ဝေဒနာရယ်စိတ်ရယ်တင်ညာခန္ဓာနဲ့သင်္ခါရခန္ဓာဘယ်ထဲပါသွားသလဲမေးရင်သူတို့ဒီနတ္တရားချင်းချင်းဖြစ်တဲ့အတွက်ဝေဒနာလို့ပြောလဲတင်ညာတို့သင်္ခါရတို့ပါတာပါပဲစိတ်လို့ပြောတဲ့အထက်မှာလည်းပဲဝရဏတို့တင်ညာတို့ပါလာတာပါပဲအဲဒါကြောင့်မို့လို့ဝရဏလို့ပြောတဲ့အခါမှာမသားမို့တင်ညာလေးနဲ့တွဲပြီးတော့ပါသွားတယ်သင်္ခါရခန္ဓာပြုပြင်မှုသဘောတရားကလေးတွေလည်းပဲတွဲပြီးတော့ပါသွားတယ်ဒါတွေမဲလားဆိုတော့မဟုတ်သေးပါဘူးစိတ်ဆိုတဲ့သဘောတရားလေးပဲတကယ်တမ်းကျတော့တဘောင်းနဲ့ပါဝင်သွားပြီးသားဖြစ်ပါတယ်ဒါပေမဲ့လို့လည်းပဲမြတ်စွာဘုရားသခင်ကတော်မြတ်ကြီးကဝေဒနာနဲ့စိတ်ကိုတိကျခွဲပြီးတော့ဟောထားတဲ့အတွက်တိကျခွဲပြီးတော့ပြောရခြင်းပဲဖြစ်ပါတယ်တကယ်တမ်းကျတော့ဝေဒနာပြောလဲပဲစိတ်ပါတာပဲစိတ်လို့ပြောလဲပဲဝေဒနာပါတာပဲအလုံးခြုံငုံပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်ဝေဒနာခန္ဓာရဲ့တင်ညာခန္ဓာရဲ့သင်္ခါရခန္ဓာရဲ့ဝိညာဉ်နဲ့ခန္ဓာရဲ့အဲ့ဒီခန္ဓာ၅ပါးဟာနာမ်ခန္ဓာဖြစ်တဲ့အတွက်တစ်ပေါင်းနဲ့ဖြစ်တစ်ပေါင်းနဲ့ပြက်အတူတူဖြစ်အတူတူပြက်တစ်ခုကိုရှုရင်၄ခုလုံးအတူတူပါဝင်တယ်လို့ဒီလိုမှတ်ရမယ်အားလုံးခြုံငုံပြီးတော့ကြည့်လိုက်ရင်ယုတ်တရားနဲ့နန္တရားဒီတရားနဲ့မျိုးပဲရှိပါတယ်ကာယ ानु ပသနာသရကယုတ်ကိုရှုတယ်ဝေဒနာ ानु ပသနာတို့စိတ် ानु ပသနာတို့သရကနံကိုရှုတာဓမ္မနုပဒနာကြတော့ခန္ဓာ၅ပါးလုံးပေါင်းပြီးတော့ ခန္ဓာနာမမတက်ဖဲနဲ့တာမန်သဘောတရားစုဝေးအနေနဲ့ရှုခြင်းပဲဖြစ်ပါတယ်တက်ကောင်းပြီဒါဖြင့်ပထမဆုံးကာယ ानु ပတ္တနာနဲ့ပတ်သက်ပြီးတော့စတင်ပြောပြပါမယ်ကာယဆိုတာကယုတ်တရားယုတ်တရားပေါင်းစုထားတာရူပကာယလို့ဒီလိုခေါ်တယ်အဲဒီယုတ်တရားဘယ်နှပါးရှိသလဲဆိုရင်28ပါးရှိတယ်ပုဂ္ဂိုလ်တို့ချင်းပြောမယ်ဆိုရင်28ပါးရှိတယ်။အဲ့ဒီ28ပါးသောယုတ်တွေတည်းမှာပါမန်ယောဂီပုဂ္ဂိုလ်များအတွက်ဒီနေ့ရှားရှားရှုလို့ရတာကတော့မဟာဘုရား၄ပါးပဲဖြစ်ပါတယ်။ဝိပဿနာရှုကာစအခြေခံအစာပြောတဲ့ယောဂီပုဂ္ဂိုလ်များအနေနဲ့ဉာဏ်နဲ့ဥပါဒာယုတ်တွေရှုလို့မရနိုင်သေးပါဘူး။ဒါကြောင့်ပထမဆုံးမိမိတို့ရှုရမယ်မဟာဘုတ်၄ပါးကိုပဲအဓိကထားပြီးတော့သိဖို့လိုပါတယ်မဟာဘုတ်၄ပါးဆိုတာကဘယ်သူတွေလဲလို့မေးရင်ပဒဝိတရဲ့အဘောဓာရဲ့ဒီဇောဓာရဲ့ဝါယောဓာရဲ့လို့ဓာတ်၄မျိုးရှိပါတယ်အဲ့ဒီဓာတ်၄မျိုးထဲမှာနံပါတ်၁ကပဒဝိတအဲ့ဒီနေရာမှာလည်းပဲယောဂီမသတိထားဖို့ကဓာတ်ဆိုတဲ့သကလုံးလေးပါပါတယ်ဓာတ်ဆိုတဲ့သကလုံးဟာသဘောလို့အဓိပ္ပာယ်ထွက်ပါတယ်ဒါကြောင့်မလို့ပထဝီဓာတ်သရကပထဝီရဲ့သဘောပထဝီသရကမြေကြီးဓာတ်သရကသဘောနှမျိုးပေါင်းလိုက်တော့မြေကြီးရဲ့သဘောလို့ဒီလိုမှတ်ရမှာပါပထဝီသရကမြေကြီးဓာတ်သရကသဘောနှမျိုးပေါင်းလိုက်တော့မြေကြီးရဲ့သဘောအဲ့ဒါဝိပဿနာရှုတဲ့ပုဂ္ဂိုလ်တယောက်သည်မြေကြီးကိုရှုရမှာမဟုတ်ဘူးမြေကြီးရဲ့သဘောကိုရှုရမှာအဇာယောအားထုတ်လို့တဲ့ကပ္ပရာကျင့်တဲ့ပုဂ္ဂိုလ်များကြတော့မြေကြီးအစ်စ်ကိုရှုနိုင်ပါတယ်အဲ့ဒါကိုပထဝီကတိုင်လို့ဒီလိုခေါ်တယ်အဲ့ဒါမြေကြီးအစ်စ်ကိုရှုတာသည်ပထဝီကတိုင်ပထဝီကတိုင်ရှုရင်ဇာရမယ်ဝိပဿနာတော့မဖြစ်ဘူးဒါကြောင့်သမထကျင့်စဉ်သည်မြေကြီးစိတ်ကိုရှုတဲ့ဝိပဿနာကျင့်စဉ်သည်မြေကြီးရဲ့သဘောကိုရှုတယ်လို့ဒီလိုမှတ်ရမယ်သမထကျင့်စဉ်မှာမြေကြီးကိုရှုတယ်ဝိပဿနာကျင့်စဉ်မှာမြေကြီးရဲ့သဘောကိုရှုပါတယ်အဲဒီလိုပါပဲအာဘောဓာတ်ဆိုတာဟာလည်းပဲရေရဲ့သဘောအာဘောဓာတ်ကရေဓာတ်ဓာတ်ကသဘောကြည်ရဲ့သဘောကိုရှုမယ်နောက်တစ်ခါဒေဇောဆိုတာကဒေဇောကမိဓာတုဓာတ်ဆိုတာကသဘောမိရဲ့သဘောကိုရှုမယ်နောက်တစ်ခါဝါယောဓာတ်ဆိုတာကလေးရဲ့သဘောကိုရှုမယ်လေးကိုမရှုဘူးလေးရဲ့သဘောကိုရှုမယ်အာလုံးပေါင်းလိုက်တော့ဓာတ်၄မျိုးသဘောတရား၄မျိုးရုပ်ရဲ့သဘောတရား၄မျိုးလို့ဒီလိုမှတ်လိုက်ပါဒီကနံပါတ်၄ပထဝီဓာတ်မြေကြီးရဲ့သဘောသည်ဘယ်လိုသဘောရှိသလဲလို့မေးရင်ပျော်သဘောနဲ့ဘာသဘောရှိတယ်ဘယ်ဟာကိုပျော့တာလဲဘယ်ဟာကိုမာတာလဲလို့မေးရင်ပျော်ခြင်းမာခြင်းဟာလည်းပဲတိကျတဲ့ပိုင်းခြားမှုမရှိပါဘူးတဲ့ကိုယ့်ရဲ့သတ်မှတ်တဲ့အတိုင်းပါပဲအဲသဘာဝတရားကလေးတစ်ခုမှာသူတဲ့မာရာနဲ့နှိုင်းရှင်ရင်သူ့ကိုပြောတယ်လို့ခေါ်တယ်။သူတဲ့ပြောတာနဲ့နှိုင်းရှင်ရင်သူ့ကိုမာတယ်လို့ခေါ်တယ်။ဒါကြောင့်မလို့မာခြင်းပြောခြင်းဟာတိကျတဲ့ပိုင်းခြားမှုမရှိပါဘူး။ဒါပေမဲ့လို့မိမိစိတ်ထဲမှာပြောတယ်လို့သဘောထားရင်ပြောတယ်လို့မှတ်။မာတယ်လို့သဘောထားရင်မာတယ်လို့မှတ်။ပြောသဘောနဲ့မာသဘောပြောသဘောနဲ့မာသဘောအဲ့ဒီသဘောတရားကလေးဟာပထဝီဓာတ်ပါပဲ။ဒါကြောင့်ဝိပဿနာရှုတဲ့ပုဂ္ဂိုလ်တယောက်သည်ခြေထောက်ကလေးနှင်းလိုက်တယ်။ကျမ်းမြင်တဲ့ခြေထောက်ကလေးနဲ့ထိလိုက်တယ်။မာတဲ့သဘောလေးကိုသတိထားမိရင်ဒါလည်းပထဝီဓာတ်ပဲ။ပြောတဲ့သဘောလေးကိုသတိထားမိရင်ဒါလည်းပထဝီဓာတ်ပဲ။ယခုလိုထိုင်နေတဲ့အခါမှာအောက်ကဖြာသမီးကျမ်းမြင်တဲ့မိမိရဲ့ခန္ဓာကိုယ်တမားတို့ပေါင်းတို့ဒီလိုထိလိုက်တဲ့အခါမှာပြော့တယ်လို့ ပြောတဲ့သဘောလေးကိုသတိထားမိရင်ဒါလည်းပရိပိတ္တပဲမားတဲ့သဘောလေးကိုသတိထားမိရင်ဒါလည်းပရိပိတ္တပါပဲဒါလည်းမကလေးဘူးထုံနေလာတယ်ကျင်တယ်ကြိုက်တယ်ခဲတယ်အဲ့ဒီထုံနာလာကျင်တာကြိုက်တာခဲတာဒီသဘောဝတရားကလေးတွေဟာလည်းပဲဒါလည်းပရိပိတ္တပဲလို့ဒီလိုမှတ်ပါရထုံတဲ့သဘောလေးပေါ်ရင်ထုံတဲ့သဘောလေးကပရိပိတ္တနာတဲ့သဘောလေးပေါ်တယ်ပရိပိတ္တကျင်တဲ့သဘောလေးပေါ်တယ်ပရိပိတ္တကြိုက်တဲ့သဘောလေးပေါ်တယ်ပရိပိတ္တအဲ့ဒီသဘောတရားကလေးတွေဟာပုံမှန်သလားမဟုတ်ဘူးရအောင်တို့မဟုတ်ဘူးအကောင့်တည်းမဟုတ်ဘူးသဘောတရားကလေးတွေသဘောဝတရားကလေးတွေဒါကြောင့်ပြင်မကနာရင်နာတဲ့သဘောတည်းပရိဝိတပြင်မဆိုတာကတော့ပညာယုံကြည်ပဲပညာယုံကိုကြည်ရမှာမဟုတ်ဘူးပရိဝိတကိုကြည်ရမှာအဲ့တော့တင်မကပရိတင်မကပညာယုံနာတဲ့သဘောလေးကပရမယုံကြိုက်ပြန်တော့လေပေါင်ကကြိုက်တယ်ဆိုရင်ပေါင်ကပညာယုတ်ကြိုက်တဲ့သဘောလေးကပရမတ်ယုတ်ယုတ်ကိုကြည့်ပရမတ်ယုတ်ကိုကြည့်ရမှာပညာကိုမကြည့်ရဘူးပရမတ်ယုတ်ကသဘောပညာယုတ်ကအကောင်ထဲအဲ့ဒီလိုလေးခွဲထားလိုက်ပါပညာယုတ်ဆိုတာကအကောင်ထဲသဘောပရမတ်ယုတ်ဆိုတာကသဘောတရားလေးပါဒါကြောင့်ပညာယုတ်ကိုမကြည့်ရဘူးပရမတ်ယုတ်ကိုကြည့်အကောင်အထည်ပုံမှန်တရားကြီးကိုမကြည့်ရဘူးသဘာဝတရားကလေးတွေကိုမြင်အောင်ကြည့်သဘာဝတရားဆိုတာကမျက်စိနဲ့ကြည့်လို့မရဘူးဉာဏ်လေးနဲ့စိုက်ကြည့်စကားလေးနဲ့စိုက်ကြည့်အသိလေးနဲ့စိုက်ကြည့်ဘူးသဘောလေးတွေ့မယ်ဤသဘောလေးတွေ့မယ်နာသဘောတွေ့မယ်ကျင်သဘောတွေ့မယ်ကြိုက်သဘောတွေ့မယ်မာသဘောတွေ့မယ်ပျော်သဘောတွေ့မယ်အဲ့ဒီသဘောတရားကလေးတွေဟာပဒဝိဒတ်လို့ဒီလိုမှတ်လိုက်ပါတို့ဘောင်ကခြေလဲတဲ့ဘောမသနာမတွေ့ပါစေနဲ့နားရခြင်းနဲ့ကြိုက်တဲ့ခဲတဲ့သဘောသဘာဝတရားကလေးကိုမြင်အောင်ကြည့်ပါတို့ဘောင်ကခြေလဲကပညာနားရခြင်းနဲ့ကြိုက်တဲ့ခဲတဲ့သဘောလေးကပရမတ်တို့ဘောင်ကခြေလဲကဘောမသနာကောင်းထဲနားရခြင်းနဲ့ကြိုက်တဲ့ခဲတဲ့သဘောတရားကလေးကမှသဘာဝတရားကလေးအကောင်ထဲကိုမမြင်စေနဲ့သဘာဝကိုမြင်အောင်ကြည့်အကောင်ထဲကိုမကြည့်ရဘူးသဘာဝကိုကြည့်သဘာဝမြင်မှဝိပဿနာဖြစ်ပါတယ်အကောင်ထဲကြီးကြည့်နေရင်သမထပဲဖြစ်မယ်ပုံမှန်တရားကြီးတွေ့နေရင်သမထပဲဖြစ်မယ်သဘာဝတရားကလေးတွေတွေ့မှဝိပဿနာဖြစ်ပါတယ်ဒါကြောင့်သဘာဝတရားကိုမြင်အောင်ကြည့်သဘာဝတရားကိုပေါက်အောင်ကြည့်သဘာဝတရားကိုရောက်အောင်ကြည့်နရကအဘောတ္ဆိုတာကယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောလေးပါပဲမိမိတဏ္ဍာမှာချွေးကလေးစိုးသလိုလိုကစီကစီဖြစ်နေသလိုလိုအဲ့ဒီသဘောတရားကလေးတွေဟာအာဘောရဲ့သဘောတရားကလေးတွေပဲအာဘောရေကိုမကြည့်နဲ့ရေရဲ့သဘောကိုမြင်အောင်ကြည့်အချွေးတွေထွက်ရင်ထွက်လာမယ်မြေတွေကျရင်ကျလာမယ်နှက်တွေထွက်ရင်ထွက်လာမယ်ချွေးတွေနှက်တွေဆိုတာကဒါကရေရေပဲသူတို့ရဲ့သဘောတရားကလေးကမှဒါအဘောဓာတ်လို့ခေါ်တယ်စိုးထိုင်းတဲ့သဘောစိကတ်တဲ့သဘောယိုစီးတဲ့သဘောဒါလေးတွေကအဘောဓာတ်နောက်တစ်ခါနံပါတ်3ကတေဇောဓာတ်တေဇောဆိုတာကမီးဓာတ်ဆိုတာကသဘောမီးကိုမကြည့်ရဘူးမီးရဲ့သဘောကိုကြည့်ခန္ဓာကိုယ်ထဲမှာမီးမရှိဘူးမီးရဲ့သဘောပဲရှိတယ်အဲ့တော့မီးဒီပါသဘောရှိတော့ပူတဲ့သဘောရှိတယ်အေးတဲ့သဘောရှိတယ်ပူတဲ့သဘောလေးတွေးလာလိမ့်မယ်အေးတဲ့သဘောလေးတွေးလာလိမ့်မယ်အဲတမာရီလေးအာကောင်းလာရင်အရှင်ရင်နဲ့အပုံငွေတွေတွေးအပုံငွေလေးတွေထွက်လာသလိုပေါင်းတဲ့ထဲပြီးတော့ပေါင်းလိုက်သလိုအဲ့ဒီလိုအငွေလေးတွေပြန်ပြီးတော့အရှင်ရင်အိုက်လာတာမျိုးပူလာတာမျိုးတွေ့ရတတ်ပါတယ်အဲ့ဒီပူလာတဲ့သဘောအေးလာတဲ့သဘောတရှင်ရှင်ဖြစ်တဲ့သဘောလေးတွေဟာဒါလည်းပဲတေဇောရဲ့သဘောပါပဲအရာခန္ဓာကိုယ်မှာတခါတရံလဲပူတဲ့သဘောလေးတွေ့မယ်တခါတရံလဲအေးတဲ့သဘောလေးတွေ့မယ်ပူသဘောအေးသဘောဆိုတာဟာလည်းပဲ အကုဏတော်ကပရိဝိဒတော်ကတောင်းကပြောခဲ့သလိုပါပဲတိကျတဲ့သမတ်ချက်မရှိပါဘူးသူတဲ့ပူရာနဲ့တိုင်းတားရင်သူကအေးတာပဲသူတဲ့အေးတာနဲ့တိုင်းတားရင်သူဟာပူတာပဲဘာပဲဖြစ်ဖြစ်မိမိရဲ့စိတ်ထဲမှာပူတယ်လို့ထင်ရင်ပူတယ်လို့မှတ်လိုက်အေးတယ်လို့ထင်ရင်အေးတယ်လို့မှတ်လိုက်အော်ပူသဘောလေးဖြစ်နေပြီအေးသဘောလေးဖြစ်နေပြီဒါလေးကပူသဘောဒါလေးကအေးသဘောပူသဘောအေးသဘောကတည်သောယုတ်ထောင်းနေလာတဲ့ကျင်နေကြိုက်တဲ့ခဲ့တဲ့ပထဝီယုတ်ယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောလေးကက်စီကက်စီသဘောလေးဒါလေးတွေကအာဘောယုတ်အဲဒီလိုမှတ်လိုက်ပါနောက်တစ်ခဏပါလေးကဝါယောတဝါယောဆိုတာက၄တဆိုတာကသဘော၄ရဲ့သဘောကိုပြောတာပါ၄ဒီပါသဘောရှိတော့တွန်းထိုးတဲ့သဘောရှိတယ်တိုက်ခတ်သွားတဲ့သဘောရှိတယ်တုံ့ကန်သွားတဲ့သဘောရှိတယ်ရွေးရှားသွားတဲ့သဘောရှိတယ်ငြိမ့်သက်သွားတဲ့သဘောရှိတယ်လက်ကလေးလှုပ်လိုက်တယ်တွန်းသွားတယ်တွန်းကန်အားလေးသည်ဝါယောတက်ပဲအဲခြေတော်ကလေးလှမ်းလိုက်တယ်တွန်းသွားတယ်တွန်းကန်အားလေးသည်ဝါယောတက်ပဲခြေတော်ကလေးချလိုက်တယ်ငြိမ့်သွားတယ်ငြိမ့်သွားတာလေးလည်းပဲဒါဝါယောတက်လေးဖြစ်သွားတာပဲလက်ကလေးတွေလှုပ်သွားတယ်လှုပ်သွားတယ်အရည်ပြားလေးတွေလှုပ်သလိုဖြစ်သွားတယ်စကနေစကနေဖြစ်သွားတယ်တရွာရွာဓမ္မမဖြစ်သွားတယ်အဲ့ဒါလေးတွေကဝါယောဓာတ်တွေဖောက်ပြန်နေတာပဲဝါယောဓာတ်ရဲ့ဖောက်ပြန်မှုကိုအထုတလည်သိဖို့ကတော့ဈဉ္ညာကမဏစီးဖြန်းတဲ့အခါမှာအာဟာရဘောဇဉ်သုံးဆောင်တဲ့အခါမျိုးမှာအထင်ရှားဆုံးဖောက်ပြန်မှုလေးတွေတွေ့ရပါလိမ့်မယ်ဒါကြောင့်ဈဉ္ညာကမဏစီးဖြန်းတဲ့အခါမှာဝါယောဓာတ်ရဲ့သဘောကိုသဘောပေါက်အောင်ကြည့်ပါကြည့်ရမယ်အာဟာရဘောဇဉ်သုံးဆောင်တဲ့အခါမှာလက်ကလေးတွေရွေရှားတယ်လှမ်းယူလိုက်တယ်လှုပ်တယ်ရွတယ်ဒီနေရာမှာလည်းပဲဝါယောဓာတ်ကလေးတွေဖြစ်နေတာကိုသဘောပေါက်အောင်ကြည့်ပေးဖို့လိုပါတယ်အားလုံးခြုံငုံပြီးတော့ကြည့်လိုက်မယ်ဆိုရင်ယုတ်တရားနဲ့ပတ်သက်လို့ထင်ရှားတဲ့ယုတ်သည်၄မျိုးရှိတယ်ပထဝီဓာတ်ရဲ့အာဘောဓာတ်ရဲ့ဒီဇောဓာတ်ရဲ့ဝါယောဓာတ်ရဲ့ပရိဝိဒသရာကမာသဘောပျောသဘောနာသဘောကျင်သဘောကဲသဘောခဲသဘောထုံသဘောဒါပရိဝိဒယောစီးတဲ့သဘောဖွဲ့စည်းတဲ့သဘောဆိုတာကအာဘောဓပူတယ်အေးတယ်ဆိုတာကဒီဇောဓလှုပ်တယ်ရွတယ်ငြိမ်တယ်သက်တယ်တရွရွဓမွမွနဲ့ဖြစ်နေတယ်ဒါလေးတွေကဝါယောဓအဋ္ဌဒ၄မျိုးမိမိတို့ရဲ့တန်တံမှာအမျိုးမျိုးဖြစ်နေတာပဲဓာတ်လေးမျိုးကိုတစ်ခုချင်းတစ်ခုချင်းခွဲပြီးတော့ပြောပြမယ်လို့လည်းပဲအဲ့ဒီဓာတ်တွေဟာတစ်ခုချင်းတစ်ခုချင်းခွဲဖြစ်နေတာမဟုတ်ပါဘူးတဲ့ပေါင်းဖြစ်နေတာပါပရမီပြောလဲဉာဏ်ရဲ့ယုတ်တွေပါတာပဲအာဘောပြောလဲပဲဉာဏ်ရဲ့ယုတ်တွေပါတာပဲဒီဇောပြောလဲဉာဏ်ရဲ့ယုတ်တွေပါတာပဲဘာယောပြောလဲဉာဏ်ရဲ့ယုတ်တွေပါတာပဲအားလုံးခြုံကြည့်ရင်ယုတ်တွေဟာတန်မျိုးတည်းဖြစ်နေတာမဟုတ်ဘူးနိစ္စယနိစ္စယသဘောတူရတူရကလစီလေးတွေနဲ့ပွိုင်းဝိုင်းဖွဲပြီးတော့ပေါင်းဆက်ပြီးတော့ဖြစ်နေတာပါပဲအဲ့ဒီတည်းမှာပရိဝိဒလွန်ခဲ့ရင်ပရိဝိဒလုံမှတ်ဒေသောဒလွန်ခဲ့ရင်ဒေသောဒလုံမှတ်အာဘောဒလွန်ခဲ့ရင်အာဘောဒလုံမှတ်ဝါယောဒလွန်ခဲ့ရင်ဝါယောဒလုံမှတ်ပါအဲ့ဒီနည်းနဲ့ရှုခြင်းသည်ကာယ ानु ပါဒနာသတိပဋ္ဌာန်ဤလို့ဒီလိုခေါ်တဲ့အရာကြောင့်ပရိဝိဒအဘောဓာတိသောဓာဝါယောဓာဆိုတဲ့အဲ့ဒီယုတ်တရားလည်းပဲမိမိတို့အတွက်အရှုခံတရားတွေဖြစ်ပါတယ်။နောက်တစ်ခါဝေဒနာဆိုတာကခံစားတဲ့သဘောတရားကလေး။ဘယ်လိုခံစားသလဲ။ကောင်းတယ်လို့ခံစားမယ်။မကောင်းဘူးလို့ခံစားမယ်။အဲ့ဒီခံစားမှုဟာမှတ်သားမှုဆိုတဲ့သင်ညာနဲ့တွဲပြီးတော့ဖြစ်နေတာပါပဲ။အဲ့ဒါကြောင့်မလို့ခံစားတယ်ဆိုတဲ့ဝေဒနာကိုသတိထားမိလိုက်ရင်သတိထားမိပြီဆိုရင်ပညာဆိုတဲ့မှတ်သားတဲ့သဘောကိုလည်းပဲတစ်ချိန်တည်းမှာသတိထားမိတာဖြစ်နေပါပြီအဲဒီတော့ကောင်းတယ်မကောင်းဘူးလို့ခံစားရတာဟာဘလို့ရသတ်မှတ်ချက်လဲလို့မေးရင်ပညာရဲ့သတ်မှတ်ချက်ပါပဲကောင်းတယ်လို့ထင်ရင်ကောင်းတာပဲမကောင်းဘူးလို့ထင်ရင်မကောင်းတာပဲအဲဒါကောင်းတယ်မကောင်းကောင်းမကောင်းဆိုတဲ့သတ်မှတ်ချက်ကပညာရဲ့သတ်မှတ်ချက်ခံစားတာကဝေဒနာဒါကြောင့်ကောင်းတယ်လို့ခံစားတယ် မကောင်းဘူးလို့ခံစားတယ်အဲကောင်းမကောင်းအလဲလဲသဘောလေးကြတော့ဥပေက္ခဝရဏလို့ဒီလိုခေါ်တယ်ကောင်းတယ်ပဲလဲမပါမကောင်းတယ်ပဲလဲမပါပဲနဲ့အမှုမဲ့မှတ်မဲ့သဘောမျိုးလေးဖြစ်နေတာဒီအဲ့ဒါဥပေက္ခဝရဏလို့ဒီလိုမှတ်လိုက်ပါဒါကြောင့်မိမိစိတ်ထဲမှာအာယုံမျိုးမျိုးနဲ့ပတ်သက်ပြီးတော့ကောင်းတယ်မကောင်းဘူးလို့သတ်မှတ်တဲ့အခါမျိုးမှာဝရဏစတေတေကလေးဝရဏခန္ဓာကလေးဖြစ်နေပြီလို့ဒီလိုသဘောထားပါအဲသိမှုသဘောတရားဆိုတာကတော့ဝိညာဉ်နဲ့ခန္ဓာပါပဲဘာကိုသိတယ်လဲဘာကိုပဲသိသည်သိတာမှန်သမျှဝိညာဉ်ပဲအဲ့ဒီဝိညာဉ်တရားကလေးဟာမိမိရဲ့စိတ်ထဲမှာသိကိုကျေပြတ်ပါတယ်။ဘာဖြစ်လို့တော့ယောသဘောတရားကလေးဖြစ်နေရင်ယောသဘောဆိုတာကဖောက်တော့ဖောက်ပြန်တတ်တယ်။ဒါပေမဲ့သူ့မှာသိတတ်တဲ့သဘောမရှိဘူး။အဲ့ဒီသိနေတာလေးကတော့နံတရားလေးပဲ။ယောနာတာလေးကဖောက်ပြန်တာ။နားတယ်လို့သိတာကစိတ်။ကျင်တာလေးကဖောက်ပြန်တဲ့ယုတ်ကျင်တယ်လို့သိတာကစိတ်ဖောက်ပြန်တာကယုတ်သိတာကစိတ်နာရင်နာတဲ့သဘောလေးကယုတ်နာတယ်လို့သိတာကစိတ်ကျင်ကျင်တဲ့သဘောလေးကယုတ်ကျင်တယ်လို့သိတာကစိတ်ကြိုက်ရင်ကြိုက်တဲ့သဘောလေးကယုတ်ကြိုက်တယ်လို့သိတာကစိတ်အဲ့ဒီလိုခွဲပြီးတော့မှတ်ထားဖို့လိုပါတယ်အဲ့ဒီစိတ်ကလေးဖြစ်ပေါ်လာပြီဆိုရင်လည်းပဲဝေဒနာလည်းပါတယ်သိညာလည်းပါတယ်သင်္ခါရလည်းပါတယ်နာမ်ခန္ဓာ၄ပါးတပောင်းနဲ့ပေါင်းပြီးတော့ဖြစ်နေတာပါပဲအဲဒါကြောင့်မိမိတို့ရဲ့တဏ္ဍာမှာအတွေ့ကလေးတွေပေါ်လာရင်လည်းနန္တရားလို့မှတ်သိတဲ့သဘောတရားလေးပေါ်လာရင်လည်းနန္တရားလို့မှတ်ခံစားတဲ့သဘောလေးပေါ်လာရင်နန္တရားလို့မှတ်မှတ်သားတဲ့သဘောလေးပေါ်လဲနန္တရားလို့မှတ်အားလုံးခြုံငုံပြီးတော့ပြောရင်ယုတ်တရားနဲ့နန္တရားဖောက်ပြန်တာကယုတ်သိတာကနန်းနာတာကယုတ်ရဖောက်ပြန်မှုနာတယ်လို့သိတာကနန်းကျင်တာကရောရဖောက်ပြမှုကျင်တယ်လို့သိတာကနံတိုက်တာကရောရဖောက်ပြမှုတိုက်တယ်လို့သိတာကနံစသည်ဖြင့်ယုံနဲ့နံယောသဘောနဲ့နံသဘောအရှုခံတရားနှစ်ပါးအချင်းချင်းကိုအရင်တိုင်းမှတ်ထားလိုက်ပါအားလုံးခြုံငုံပြီးတော့ပြောလိုက်မယ်ဆိုရင်ယုတ်တရားကလည်းရှုခံတရားဖြစ်တယ်နံတရားကလည်းရှုခံတရားဖြစ်တယ်မိမိတို့ရဲ့တဏ္ဍာမှာဝိပဿနာတရားရှုတဲ့အခါမှာဘာတွေရှုရမှာမသိဘူးလို့တွဲမနေနဲ့တွဲနေရင်တွဲနေတာလေးကနံပဲအဲ့ဒီနံတရားသိပင်လည်းရင်ဒါအရှုခံတရားလေးပဲဒါခန္ဓာကိုယ်ကအနှံပြနာရခြင်းနဲ့ကြိုက်တယ်ခဲ့တယ်ဖြစ်နေတယ်ဒါလေးကရုပ်ရဖောက်ပြမှုလေးပဲသူ့လည်းရှုခံတရားလေးပဲဒါကြောင့်ခန္ဓာကိုယ်ကမျိုးမျိုးဖောက်ပြတာကရုပ်လို့မှတ်သူ့ကိုသိနေတယ်တွဲနေတယ်ကြံစည်နေတယ်စိတ်ကူးနေတယ်စဉ်းစားနေတယ်အဲ့ဒါလေးတွေကနံလို့မှတ်အဲ့ဒါဒီရှုခံတရားလေးပဲယုတ်ကိုရှုတယ်ဆိုတာကယုတ်ကိုသိလိုက်တဲ့သဘောနာမ်ကိုရှုတယ်ဆိုတာကသိနေတာလေးကိုသတိထားမိတဲ့သဘောဒီလိုမှတ်လိုက်ပါပြန်ပြောပါမယ်ယုတ်ကိုရှုတယ်ဆိုတာကဖောက်ပြန်တဲ့သဘောတရားကလေးတွေကိုသတိထားမိတဲ့သဘောကိုပြောတာနာမ်ကိုရှုတယ်ဆိုတာကသိနေတဲ့သီကလေးကိုသတိထားမိလိုက်တာသိနေတယ်သိနေတယ်သိနေတယ်တွေးနေတယ်တွေးနေတယ်တွေးနေတယ်အဲ့ဒီလိုသိလိုက်တာအဲ့ဒီလိုသိပြီးလိုက်တာကိုနန္တရားလို့ဒီလိုမှတ်ပါနန္တရားကိုရှုတယ်လို့ဒီလိုမှတ်ပါအဓိကကတော့ယုတ်ကိုပဲရှုရှုနံကိုပဲရှုရှုငါဆိုတဲ့အမြင်မှမပါပါစေနဲ့ပုံမှန်တရားမပါစေနဲ့ဒီပုံကချိလဲမပါစေနဲ့ပုဂ္ဂိုလ်တ attva ငါဆိုတာငါဆိုတဲ့အမြင်ပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲပုဂ္ဂိုလ်တ attva ငါဆိုတဲ့အယူဆအရာကိုပြောင်းအောင်ဖြောင်းပြီးတော့ငါမဟုတ်တဲ့ငါနဲ့မဆိုင်တဲ့ငါမှလွတ်နေတဲ့ယုတ်တဘာဝနံတဘာဝတရားကလေးတွေဖြစ်နေတာပဲလို့အဲဒီလိုမြင်အောင်ကြည်ချင်းသည်ဝိပဿနာတရားရှုမှတ်ခြင်းဖြစ်ပါတယ်လို့အဲဒီလိုသဘောပေါက်ပြီးတော့ဒီတိုင်းပဲရှုမှတ်သုံးသပ်ပွားများပေးကြပါလို့တိုက်တွန်းရင်ဒီကုန်းချုပ်လိုက်ပါတယ်ဒါလို့ခေါ်လိုက်ပါ